မြန်မာအစိုးရရဲ့အစင်းမြင့်ခေါင်းဆောင်တူဖြစ်တဲ့ဒေါန်ဆန်းစတီပါဝင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စီယုံရေးခီးစဉ်ကိုသွေးထွက်တန်းယူတိုက်ခိုက်ခံရတဲ့တပင်းအကြမ်းဖက်မှုဖြစ်ပွားခဲ့တာဒီကနေ့ဆိုရင်73နှစ်ပြည့်သွားခဲ့ပါပြီ။ဒါပေမဲ့လည်းထိခိုက်သေးဆုံးမှုတွေနောက်ဆက်တွဲဖမ်းဆီးမှုတွေကြုံခဲ့ရတဲ့အဖြစ်အပျက်တွေတာဝန်ရှိသူတွေကိုဒီကနေ့အချိန်ထိမဖော်ထုတ်နိုင်သေးတဲ့အတွက်စုံစမ်းဖော်ထုတ်ဖို့လည်းတပင်းအကြမ်းဖက်မှုမှာကိုယ်တိုင်ကြုံခဲ့ရသူတွေကတောင်းဆိုလိုက်ပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကတင်ပြပါမယ်။
ဟုတ်ကဲ့ပါ။အရင်ဆရာနာရှင်ဘိုးကျုံမှုကြီးတန်းရွှေလက်ထက်2003ခုနှစ်မေလ30ရက်နေ့ကစကိုင်းတိုင်းတပည့်ရင်းမြို့နယ်ကြည်ရွာအနီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီယုံရေးခီးစဉ်ရှင်တန်းကိုဝိုင်းဝန်းရိုက်နှက်တိုက်ခိုက်ခဲ့ကြတဲ့အတွက်ခံမှန်းကြီးလူပေါင်း80ထက်မနည်းတေဆုံးပြီးအများအပြားထိခိုက်ဒဏ်ရာတွေရခဲ့ကြတဲ့အဖြစ်နဲ့ကြုံခဲ့ရတာအခုဆိုရင်73နှစ်တင်တင်ပြည့်ခဲ့ပါပြီ။ဒါပေမဲ့လည်းအစိုးရရဲ့တရားဝင်ထုတ်ပြန်ချက်တွေမှာတော့လူ4ယောက်သာတေဆုံးကြောင်းပြောဆိုခဲ့တယ်လို့ဒီအဖြစ်အပျက်ဟာNLD ပါတီကိုထောက်ခံသူတွေနဲ့စန့်ကျင်သူတွေကြားဖြစ်ပွားတဲ့ပဋိပက္ခသဘောမျိုးသာပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဒီဘေးရင်တိုက်ခိုက်မှုကိုစနစ်တကျစီမံဖန်တီးခဲ့တယ်လို့အများကယုံကြည်ထားကြတဲ့အာဏာပိုင်တွေအပေါ်တစုံတရာအရေးယူတာမျိုးတော့မရှိခဲ့ပါဘူး။ဒီအတွက်လည်းအခုအခါမှာလူထုကရွေးချယ်တင်မြှောက်လိုက်တဲ့အစိုးရလက်ထက်မှာတရားမျှတမှုရစေဖို့စုံစမ်းဖော်ထုတ်ပြချင်ပါတယ်လို့ဒီဘေးရင်တိုက်ခိုက်မှုကိုကိုတွေ့ကြုံခဲ့ရတဲ့မန္တလေးတိုင်း NLD ပါတီလုပ်ငန်းကော်မတီဒုဥက္ကဋ္ဌဒေါ်ဝင်းမြတ်မြတ်ကပြောပါတယ်။
တချိန်လုံးကဥပဒေမစိုးမိုးပဲနဲ့တစ်ဖက်ကပြည်သူလူထုကိုနှိပ်ကုတ်ခဲ့တဲ့ကိစ္စဟာဆိုရင်တချိန်လုံးကအာဏာပိုင်နော်အုပ်ချုပ်သူတွေမှာတာဝန်ရှိတယ်တကယ်လို့ဒါမျိုးကဒီလိုမျိုးဟလာနော်အရေးမယူခဲ့ဘူးမပြူဘူးဆိုရင်လည်းပဲတရားဝင်သူတို့မှာတာဝန်ရှိတယ်ဆိုတာလေးတော့သိအောင်တော့လုပ်ဖို့လိုတယ်လို့ကျွန်မထင်ပါတယ်နောက်စိုးရိမ်တာတစ်ခုကတချိန်လုံးကလည်းပြောခဲ့ပါတယ်ဥပဒေမစိုးမိုးမှုကဒီလိုပဲအနိုင်ထက်စီးနေလို့ပြီးတော့ဒီလိုပဲလုပ်ရပါတော့မှာဒီလိုပဲဆက်လက်လုပ်နေမယ်ဆိုလို့ရှိရင်ကျမတို့အတွက်ကလုံခြုံမှုမရှိဘူးလို့လည်းပြောခဲ့ပါတယ်အဲ့တော့ဒီလိုပြစ်မှုကျူးလွန်သူအနေနဲ့ကတော့ပြစ်မှုကျူးလွန်သူဆိုတာကိုသိအောင်တော့ဖော်ထုတ်တဲ့ဒီလိုပဲကျမအနေနဲ့ယုံကြည်ထားပါတယ်ရှင
်တပည့်ရင်တိုက်ခိုက်မှုအတွင်းမှာအခုခါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်အဖြစ်တာဝန်ယူထားတဲ့ဒေါ်အောင်ဆန်းစုကြည်ကိုရိုင်းဟာလည်းအသက်အန္တရာယ်ချိန်ချမှုနဲ့ကြုံခဲ့ရတာပါနောက်ပိုင်းမှာလည်းပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဟောင်းသူရဦးတင်ဦးတို့ကိုအာဏာပိုင်တွေကနေအိမ်အကျယ်ကျုံနဲ့ဖမ်းဆီးခဲ့တယ်လို့ပါတီဝင်တွေနဲ့ထောက်ခံသူအတော်များများဟာလည်းဖမ်းဆီးခံခဲ့ရတာပါအသက်ဘေးတွေနဲ့ကြုံခဲ့ရတယ်လို့ဘဝတွေပါပိတ်ဆက်ခဲ့ရသူတွေကတော့ဒီလိုအဆုလိုက်အပြုံလိုက်အကြမ်းဖက်ခံရမှုအပေါ်မေ့ကြောက်နိုင်မှာမဟုတ်ဘူးလို့ပြောပါတယ
်နင့်နာတဲ့လူတွေကလည်းအများကြီးပဲလေနင့်နာတဲ့အလျောက်လည်းအတိမတ်ပြုပေးဖို့တော့လိုပါတယ်သေတဲ့လူတွေလည်းရှိတယ်လက်နှစ်ဖက်ရှိခြေထောက်နှစ်ဖက်ကျိုးတဲ့လူတော်တော်ပြင်းပြထန်တာဒဏ်ရာရခဲ့တဲ့လူတွေအများကြီးရှိခဲ့ပါတယ်ကျမတို့ကိုယ်တိုင်လည်းတအားခံစားရတယ်လေဩငါတို့လူမတရားသဖြင့်ကြီးရန်ရန်ဆိုင်ဆိုင်နဲ့ဥပဒေမဲ့စွာနဲ့အခုလိုရိုက်တာနှစ်တာပါလားနိုင်တဲ့စီမင်းကြီးလုပ်တာပါလားဆိုတော့ခံစားရပါတယ်ဘယ်တော့မှလည်းဒီဒီဘေးရင်ကိစ္စကြီးကိုကျမတို့အနေနဲ့မေ့နိုင်စရာအကြောင်းမရှိပါဘူး
ထိခိုက်မှုကျူးလွန်သူတွေကိုအရေးမယူဘဲတိုက်ခိုက်ခံရသူတွေတစ်ဖက်သက်အရေးယူခံရတဲ့မတရားမှုကို NLD ဥဆောင်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာဖော်ထုတ်ပြီးတရားမျှတမှုရရှိစေချင်ပါတယ်လို့လည်းဒီဘေးရင်တိုက်ခိုက်မှုမှာကိုရစ်ကြုံခဲ့ရသူနောက်တူဖြစ်တဲ့မုံရွာမျိုးကကဗျာဆရာကြီးဦးအမောင်ကပြောပါတယ
်ဖြစ်တဲ့ပြတဲ့အကြောင်းကိစ္စတွေနဲ့ပတ်သက်လို့စုံစမ်းရေးကော်မရှင်တခုဖွဲ့ပြီးတော့အဲ့ဒီစုံစမ်းရေးကော်မရှင်ကဖြစ်ပျက်ကြိုးကြောင်းကိစ္စတွေကိုအစီရင်ခံစာတခုအစိုးရအဖွဲ့ကိုလည်းတင်ပြပေးဖို့တိုင်းပြည်ကိုလည်းတင်ပြပေးဖို့တင်ပါတယ်လို့ကျွန်တော်တို့အောက်မိပါတယ်ဗျာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကအမြဲတမ်းပြောတဲ့တရားဥပဒေစိုးမိုးရေးဆိုတဲ့မူကိုဒီကိစ္စမှာလက်တွေ့ဘယ်လိုကျင့်သုံးဆောင်ရွက်မလဲဆိုတာကျွန်တော်တို့လည်းပဲစောင့်ကြည့်နေပါတယ်ခင်ဗျာ
တပည့်ရင်နှစ်ပတ်လည်နေအောင်မေပွဲခန်းနောက်ကိုတော့ဒီကနေ့မေလ30ရက်နေ့တနင်္လာနေ့မနက်ပိုင်းမုံရွာမြို့ထန်းတော်ရက်ကွက်ရွှေသိမ်းတော်ဖုံးတော်ကြီးကျောင်းမှာတပည့်ရင်ရဲခဲမှာအသက်ဆုံးခဲ့တဲ့ကွယ်လွန်သူတွေကိုရည်စုပြီးစွန့်စက်ကတ်လူတဲ့အမျှပေးဝေပြီးတပည့်ရင်ကိုကြုံတွေ့ရင်ဆိုင်ခဲ့ရသူနိုင်ငံရေးအကျဉ်းသားတွေနဲ့ဒီမိုကရေစီအင်အားစုတွေ NLD ပါတီဝင်တချို့ကဒီနေ့ဒီရက်မှာဖြစ်ပျက်ခဲ့တဲ့တပည့်ရင်တွေ့ကြုံတွေကိုပြန်ပြောင်းဆွေးနွေးတယ်လို့ကြပြဆရာတွေကလည်းကြပြတွေရွတ်ဖက်ခဲ့ကြပါတယ်ရှင်